ဘယ်ဂျီယံနိုင်ငံဘရဆဲမြို့ကမြောက်အတလန်တစ်ဆစ်စာချုပ်ဖွဲ့နီတိုယုချုပ်မှာတော့ဆွေဒင်နိုင်ငံအလံကိုတင်းကာနေကပထမဆုံးလွှင့်ထူလိုက်ပါတယ်32နိုင်ငံမြောက်နီတိုအဖွဲ့ဝင်လည်းဖြစ်တဲ့ဆွေဒင်ကိုကျူဆိုတဲ့အနေနဲ့ခုလိုမျိုးလွှင့်ထူတာပါဆွေဒင်ဝန်ကြီးချုပ်အော့ဖ်ခရစ်စတန်ချောင်နဲ့နီတိုအတွင်းမှုချုပ်ယန်စတိုလန်ဘတ်တို့ပူးတွဲကျင်းပတဲ့သင်းစာရှင်းလင်းပွဲအတွင်းနီတိုအဖွဲ့ဟာပိုးပြီးတော့စီးလုံးပြီးတော့ခိုင်မာအားကောင်းလာတယ်လို့ပြောပါတယ်ဒုတိယကမ္ဘာစစ်နောက်ပိုင်းဒေသအတွင်းလူငယ်ရေးဟာခုချိန်လောက်ဆိုးရင်စရာမရှိခဲ့ဘဲရုရှားဟာယူရိုအတ္တလန္တိဒေသလူငယ်ရေးကိုဆက်ပြီးတော့ချင်းချောက်နေတယ်လို့ဆွေဒင်ဝန်ကြီးချုပ်ခရစ်စတန်ချောင်ကပြောပါတယ်။ဒါကြောင့်လည်းပဲနှုန်းနှစ်ဖက်လူငယ်ရေးအတွက်နီတိုကာကွယ်ရေးမဟာမိတ်နိုင်ငံဖြစ်လျှောက်ထားခဲ့တာလို့လည်းဆွေဒင်ဝန်ကြီးချုပ်ကပြောပါတယ်။2022ခုနှစ်မှာယူကရိန်းကိုရုရှားတို့ကြီးကြော်တိုက်ခိုက်ခဲ့တာကြောင့်ဆေးရကြားနေနိုင်ငံဖြစ်ရပ်တည်ခဲ့ကြတဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတို့လည်းနီတိုအဖွဲ့ဝင်ဖို့အကြောင်းဖြစ်လာတာပါ။ယူကရိန်းကိုစတင်ပြီးကြီးကြော်လိုက်တဲ့အချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ရည်မှန်ချက်ကစန့်ကျင်ဘက်ရလဒ်တွေဖြစ်သွားစေတယ်လို့နေတိုအတွင်းမှုချုပ်စတိုလန်ဘတ်ကပြောဆိုသွားပါတယ်ခင်ဗျ။